နိုင်ငံအတွင်း COVID-19 ကူးစက်မှုမြင့်တက်လာနေတာကြောင့်နိုဘာလာမှကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်ပထမဆုံးချိန်မဲဆွဲစည်းရုံးမဲ့အစီအစဉ်ကိုပယ်ဖျက်လိုက်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ်
။ကျွန်တော်ကလည်းမူလဆိုလို့ရှိရင်ဒီနေ့ညနေရန်ကုန်ဆင်းပြီးတော့ဟိုမဲဆန္ဒနယ်ဖြစ်တဲ့ကော်မှုကိုဆင်းဖို့ရောနောက်ဟိုစစ်ကြီးခံတို့မှာပဲနောက်နိုင်ငံတော်အလုပ်တစ်ခုပေါ့နော်လုပ်ဖို့ဒီပါလေဒါပေမဲ့အဲ့ဒါကိုကျမ်းမာရေးဝန်ကြီးကကြည့်သွားတာသဘောမတူဘူးဆိုလို့ကျွားတာကိုဖြတ်သိမ်းလိုက်ပါတယ်။ဒီဒီအချိန်မှာအဓိကကကျွားရနိုင်ငံမှာအာဏာရှိဆုံးကကျန်းမာရေးဝန်ကြီးဌာနဖြစ်နေတယ်။အဲ့ဒီအကျန်းမာရေးဝန်ကြီးဌာနရဲ့ဟိုကြားချက်ကိုကျွားရတိတိကျကျလိုက်နာဖို့လိုတယ်။ကျန်းမာရေးဝန်ကြီးဌာနကသဘောမတူတဲ့ကိစ္စတွေကိုကျွားတို့မလုပ်ဖို့ပဲ
။နိုင်ငံတော်အတိုင်ပင်ခံကစက်တင်ဘာလ9ရက်နေ့က Facebook ကနေတိုက်ရိုက်ထုတ်လွှင့်တဲ့ဆွေးနွေးပွဲမှာပြောသွားတာဖြစ်ပါတယ်။ဒီနေ့ကလည်းဒီကမြန်မာနိုင်ငံမှာကုသသူ166ရောက်ရှိတယ်လို့အတည်ပြုကြေညာပြီးတဲ့နောက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကအခုလိုမဲဆွယ်စည်းရုံးရေးခီးစဉ်ဖြတ်သိမ်းကြောင်းကြေညာခဲ့တာလည်းဖြစ်ပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရဦးမျိုးညွန့်ကတော့မဲဆွယ်စည်းရုံးရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်နေကြောင်းပါတီအနေနဲ့တိုင်ဝင်တိုင်ထွက်ပါတီအလံတွေနဲ့စီယူရေးလက်ကမ်းစာဆောင်တွေကိုဖြန့်ချိသွားမှာဖြစ်ကြောင်းဒါပေမဲ့မဲဆွယ်မိန်ကွန်းတွားရောက်ပြောကြားတာမျိုးကိုတော့မြင်မြတ်ဆက်ဆက်လုပ်နိုင်မှာမဟုတ်ဘူးလို့လည်း Writers သတင်းကိုပြောပါရယ်မြန်မာနိုင်ငံမှာအောက်ကလလည်းလောက်ထိ COVID-19 ရောဂါပြည်တွင်းကူးစက်မှုမရှိပဲရှိနေရကအခုကကူးစက်မှု 1,500 ကျော်ရှိသွားပြီဖြစ်ပါတယ်ဒီနေ့လာနေညပိုင်းတုန်းကလည်း COVID-19 ကူးစက်သူ54ယောက်ထပ်မံတွေ့ရှိကြောင်းကျန်းမာရေးအကြောင်းဝန်ကြီးဌာနကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာစစ်ဆေးရတွေလက်ထက်မှာဆယ်စုနှစ်များစွာလက်လျှူခံထားခဲ့ရလို့ကျန်းမာရေးဆောင်ရွက်မှုစနစ်ကအားနည်းနေတာကြောင်တပ်ပြည်တွင်ကူးစက်မှုကြီးဖြစ်ပွားမှာကိုစိုးရိမ်နေရတယ်လို့လည်းဆီယောင်တွေကပြောကြောင်း Reuters သတင်းကပြောပါတယ်အခုချိန်ထိမြန်မာနိုင်ငံမှာ COVID အတည်ပြုလူနာ1518ယောက်ပိုးထွက်ပြီးပြန်လည်နေကောင်းသွားသူ388ယောက်နဲ့သေဆုံးသူ10ယောက်ရှိပါတယ်ခင်ဗျ